မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုင်းစီစဉ်မှာတော့အစိုးရနဲ့ပြစ်ခတ်ရေးဆိုင် NCA လက်မှတ်ထိုးတဲ့အဖွဲ့တွေတိုးလာတာငင်းချင်းလုပ်ငန်းစဉ်မှာဘလောက်ထိတွန်းအားဖြစ်နိုင်မလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်ဒီတစ်ပတ်ထဲမှာပဲတန်းတလနဲ့ကန်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မွန်ပြည်စစ်ပါတီနဲ့လာအိုဒီမိုကရက်တစ်အစည်းအရုံးတို့အစိုးရနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရေးဆိုင် NCA စာချုပ်မှာလက်မှတ်ရေးထိုးပါတယ်ဒါဆိုရင်ဒီ NLD အရသာအစိုးရလက်ထက်မှာပထမဆုံးအချိန် NCA အပြစ်ရဲ့လက်မှတ်ထိုးတာဖြစ်တဲ့အတွက်ထူးခြားမှုလို့လည်းဆိုရမှာပါဒါပေမဲ့လက်မှတ်မထိုးသေးတဲ့အဖွဲ့တွေကြံနေသေးတယ်လို့ပဲတိုက်ပွဲတွေတကြောပြန်ဖြစ်နေတာလည်းရှိနေပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပင်နိုင်ဆွေးနွေးပေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေလည်းစင်းနေရောက်နေကြပါပြီကျွန်တော်တို့ဆွေးနွေးမဲ့ပုံကိုယ်တွေထဲမှာတော့ဒီပြည်တော်စုညီညွတ်ရေးဆွေးနွေးမှုဖူးတွဲကော်မတီ UPDJC ရဲ့ဒုက္ခတာဦးသူဝေရခိုင်မျိုးသားကောင်စီ ANC ထရီတွင်းရင်းမှုလည်းဖြစ်ဒီညီညွတ်သောတန်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရပုံကိုယ်လည်းဖြစ်တဲ့ဦးထွန်းစောနောက်ရှမ်းတန်းသားနိုင်ငံရေးကောင်စီဦးရထွန်းတို့ရှိနေကြပါတယ်ဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီပင်နယ်ဆွေးနွေးမဲ့ပုံကိုယ်တွေရဲ့အချင်းယုံသုံးသက်ချက်ကိုကြားချင်ပါတယ်အရင်ဆုံးတော့ကျွန်တော်ဦးသူဝေရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျာအခုဒီ NCA မှာနောက်ထပ်နှစ်ဖွဲ့လက်မှတ်ရထုတ်လိုက်ခြင်းအပြင်ငင်းကြိုင်းလုပ်ငန်းစဉ်တစ်ခုလုံးအတွက်ဘယ်လောက်ထိတွန်းအားဖြစ်လာမလို့ယူဆတယ်လဲခင်ဗျာ
ဒီလိုခင်ဗျာကျွန်တော်တို့ဒီငင်းကြိုင်းရေးကြီးကိုကျူပါနေတာဖြစ်ရင်ကျွန်တော်တို့အစိုးရနဲ့ဆက်တောင်ဖြစ်သွားပြီပေါ့နော်ပထမဆုံးကတော့ဥသိချင်းစိုးရလက်ထက်မှာစခဲ့တယ်ဥသိချင်းစိတ်စိုးရလက်ထက်မှာတော့ငါတို့ဖြစ်ရင်အဲကျွန်တော်တို့ရဲ့သူ့နီးနဲ့သူ့ဟာနဲ့အမတန်ကိုကျူစားပြီးတော့လုပ်တာလေလုပ်တဲ့အခါကျတော့အဲ့ဒီသူ့လက်ထက်မှာကျတော့ကျွန်တော်တို့20နဲ့တစ်ဖွဲ့ရှိတယ်ဟိုတဲကနေပြီးတော့ဘာခေါ်မလဲတိုင်းနယ်လက်နက်ကိုင်ဖွဲ့10ဖွဲ့ပဲကျွန်တော်လက်မှတ်ထိုးပြသွားတယ်လीနော်အဲ့ဒါကတော့ဥသိစဉ်လက်ထက်မှာအောင်မြင်သွားတာပေါ့ဒါလည်းပဲနိုင်ငံတကာရဲ့သုံးသက်ချက်ရဆိုလို့ရှိရင်ဒီလို10ဖွဲ့ကြီးတော့အောင်မြင်တာဒါအမတန်အောင်မြင်မှုကြီးလို့ဆိုတာပေါ့နော်အဲ့ဒါကတော့အမတန်အောင်မြင်ရသွားတယ်ပေါ့နောက်တစ်ခါကျတော့အခု NLD အစိုးရတက်လာတဲ့အခါကျတော့ NLD အစိုးရတော့ဒီစူးစမ်းဖို့စူးစမ်းနေအင်းငယ်ပြောင်းတာပေါ့ဗျာပြောင်းပြီးတော့သူစူးစမ်းတာပေါ့ဒါကတော့အမတန်လည်းသူစူးစမ်းပါတယ်စူးစမ်းတဲ့အခါကျတော့အခုမွန်ပြည်စ်ပါတီနဲ့ဒါလောက်ဟူဒီမိုကရက်တစ်ယူနီယံပေါ့နော်တော်ရှေ့အစည်းအဝေးအခုနှစ်ခုတိုးလာတာပေါ့ဆိုလိုတာကတော့ NLD အစိုးရမှလည်းစူးစမ်းတဲ့အခါကျတော့မူလရှိပြီးတဲ့ရှစ်ဖွဲ့ level ခိုင်မာနေတဲ့အပြင်ကိုအခုထောက်တဲ့နောက်တဲ့ဘုတ်ချက်တွဲတယ်ဆိုတဲ့ခါကျတော့ဒါလည်းတိုးတက်ပြီးတော့အောင်မြင်လာတာပေါ့နော်။နောက်ပြီးတော့လည်းဒီပြီးခဲ့တဲ့ဒီဟိုမှာညီလာကတော့လည်းပဲကျွန်တော်တို့ Union Accord လို့ခေါ်တဲ့ဒါဒါပြည်တော်စုမှတ်တမ်းရေးဆိုတာပေါ့နော်။စုပြည့်ချက်ကြီး33ချက်လည်းပဲဒါအောင်မြင်ခဲ့တယ်ဆိုတဲ့ခါကျတော့ NLD ဆိုတဲ့လက်ထက်ပါလည်းဒါအောင်မြင်မှုလို့ပြောနေတာပေါ့နော
်။
အဲ့ဒီအောင်မြင်မှုတွေကိုကြီးလို့ရှိရင်ဖြစ်ရင်ကျန်သောအဖွဲ့အစည်းတွေကဒါအတူယူကိုကောင်းတယ်ပေါ့နော်။တင်ကားစာယူကိုကောင်းတယ်အဲ့ဒီလိုဆို energy about complex energy so so ပြည့်ကျတဲ့အဲဒါလက်မှတ်ထိုးလိုက်တဲ့ data တွေမှာလည်းပဲအများကြီးညဉ့်ဉန်းသွားတယ်ဖြစ်တယ်လို့အဲ့တော့အဲ့ဒါတွေကကြီးကျင်းအဖြစ်ရင်ကျွန်တော်ထင်နေပေါ့နော်ကြံသောအဖွဲ့အစည်းတွေလည်းပဲဒါဒီဒီလမ်းစဉ်ကိုလိုက်လာပါလိမ့်မယ်လို့ယူဆပါတယ်ခင်ဗျာနော
်ဟုတ်ကဲ့ဆရာဦးသူဝေကျေးဇူးပါဆိုတော့ကျွန်တော်ဒီမှာဥထွန်းစော်ရဲ့သဘောထားကိုလည်းကြားချင်ပါတယ်ကျွန်တော်သိတာဆိုဒီ UNFC မှာဆိုရင်လည်းဥထွန်းစော်တို့ဒီရခိုင်မျိုးသားကောင်စီရဲ့နဲ့ KNPP နှစ်ဖွဲ့ပဲဒီ NCA ထိုးဖို့ကြံနေတယ်ဆိုတော့အခုဒီလိုနောက်ထပ်နှစ်ဖွဲ့က NCA မှာလက်မှတ်ထိုးလိုက်ခြင်းအပြင်ဒီလက်မှတ်ထိုးဖို့ကြံနေသေးတဲ့အဖွဲ့တွေနောက်တွန်းဆုံနေတဲ့အဖွဲ့တွေအနေနဲ့ရောတွန်းအားဖြစ်လာနိုင်သလားဥထွန်းစော
်ဟုတ်ကဲ့အဓိကတော့ဗျာ NCA လက်မှတ်ရေးထိုးရေးမှာပေါ့နော်အားလုံးပါဝင်နိုင်ဖို့ဆိုလို့ရှိရင်အဓိကအားဖြင့်တန်းတူရီတို့ပါဝင်ခွင့်ရဖို့အရေးကြီးပါတယ်။ဒီဖြစ်စဉ်ထဲမှာခုနကဦးသွေးပြောသလိုမျိုးပေါ့နော်။တိုင်းသားလက်နက်ကိုင်တောင်းတဲ့အဖွဲ့အစည်း22ဖွဲ့ရှိပါတယ်။အဲ့22ဖွဲ့ကတန်းတူရီတို့ပါဝင်ခွင့်ရရှိဖို့လိုပါတယ်။အခုမော်ဘီသေးပါတီနဲ့ဒီ LDU လောက်ဟုအဖွဲ့တို့လက်မှတ်ရေးထိုးပြီးဆိုတော့သူတို့အနေနဲ့အမျိုးသားချင်းနိုင်ငံဆွေးနွေးပွဲကိုလှုပ်ချင်လို့အခုလိုမျိုးစောတင်နေလက်မှတ်ရေးထိုးတွားကြတဲ့အဓိကအကြောင်းရင်းလည်းဖြစ်ပါတယ်။အဲ့ဒီနှစ်ဖွဲ့စလုံးကနှစ်တရာစုပင်လုံးတတိယစည်းဝေးမတိုင်ခင်မှာခုနပြောတဲ့အမျိုးသားအချင်းနိုင်ငံရွှေနေဖွဲ့တွေကိုလှုပ်ခွင့်ရဖို့ဘလောက်တေချာတယ်လဲပေါ့နော်။အမွန်ပြည်သစ်ပါတီနယ်ကတော့တောင်းဆိုနေတာတွေကျွန်တော်တွေ့ရတယ်။ LDU လောက်ဟုအဖွဲ့ကလှုပ်ခွင့်ရမှာလား။နောက်ပြီးတော့မှအဲ့ဒါလှုပ်ခွင့်ရသည့်တိုင်အောင်ရလာတဲ့ရလဒ်တွေကို UPDGC အဆင့်မှတစ်ခါကန့်သက်ချက်တွေကလည်းရှိနေပြန်တယ်။နောက်ဒါတွေကနေပြီးတော့မှအဓိကအရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ်။အဲ့ဒါကြောင့်အားလုံးပေါင်းဝင်လာနိုင်ဖို့အတွက်ကတန်းတူညီရှိမှုကိုလမ်းဖွင့်ပေးဖို့လိုအပ်ပါတယ်လို့ကျွန်တော်တို့အနေနဲ့ပထမတစ်ဆင့်ပြောကြည့်ပါရစေ
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဟိုရှမ်းတိုင်းသားနိုင်ငံကြီးကောင်းဆောင်တူလည်းဖြစ်တဲ့ဦးရထွန်းရဲ့သဘောထားလည်းကြားကြင်ပါရစေ။အခုဆိုရင် NCA ထိုးတာ10ဘွဲ့အထိရှိသွားပြီဆိုတော့ဒါဟိုငင်းငယ်ဖြစ်ထွန်းမှုဟိုလုပ်ငန်းစဉ်တစ်ခုလုံးအတွက်ကိုတွန်းအားဘလောက်ထိဖြစ်နိုင်တယ်လို့ဦးရထွန်းယူဆလဲခင်ဗျ။
အဲ့တော့အခုဒီအဖွဲ့နှစ်ဖွဲ့ပါဝင်ပြီးတော့ NCA မှာလက်မှတ်ထိုးပြီးတော့ဒီနိုင်ငံရေးဆွေးနွေးပွဲတွေအတွက်ကို ဒီပါဝင်မယ်ဆိုတဲ့ဥစ္စာကတော့ဟိုကောင်းတဲ့အချက်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့ဒီ energy အစိုးရအတွက်လဲဒါဆိုလို့ရှင်ဟိုသိတာတဲ့တိုးတက်မှုတစ်ခုပေါ့တိုးတက်မှုတစ်ခုကိုသူဥဆောင်ပြီးတော့လုပ်ပြတတ်နိုင်ပြလိုက်နိုင်တဲ့အချက်ပေါ့ဗျာအဲ့တော့ဒီဆွေးနွေးပွဲတွေမှာဆွေးနွေးတဲ့အချက်တွေတိုးတက်မှုတွေကတိုးတက်မှုတွေခြေလှမ်းတွေကကောင်းတာနဲ့အမျှပေါ့နော်ပို့ပြီးတော့ပွင့်လင်းမြင်သာဒီမိုကရေစီကျပြီးတော့တိုးတက်မှုတွေရှိတာနဲ့အမျှပြန်တဲ့လက်မှတ်မထိုးသေးတဲ့အဖွဲ့တွေလည်းထပ်ပြီးတော့ပါဝင်လာနိုင်တယ်လာနိုင်တယ်လို့ကျွန်တော်အဲ့ဒီသုံးသပ်ပါတယ်
လမ်းပွင့်သွားနိုင်တယ်ပေါ့နော်ဟုတ်ကဲ
့ဟုတ်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါတခုရှိတာပေါ့လေဆရာဦးသူဝေပဲပြန်မေးချင်ပါတယ်ဟိုတကယ်တော့လက်မှတ်ထိုးဖို့ဒီတွန်းဆုပ်နေတဲ့အဖွဲ့တွေတော်တော်များလည်းကြံနေပါသေးတယ်နောက်တစ်ခုကဒီဟို SC ထိုးတဲ့အထက်မှာဒီရေဘူးကပြောမယ်ဆိုရင်တောင်ပိုင်းမှာခြေဆိုင်တဲ့အဖွဲ့တွေများပြီဒီမြောက်ပိုင်းအဖွဲ့တွေကအများစုကြံနေပြီးတော့တက်ဒီမြောက်ပိုင်းအဖွဲ့တွေနဲ့တက်ပွဲတွေကလည်းဖြစ်နေဆိုတော့ဒီလိုအခြေအနေမျိုးမှာဒီ SC ထိုးရေးမထိုးရေးကိစ္စဒီပြည်လဲဖို့ဆိုရတဲ့ဒီသူကွဲစရာအခြေအနေမျိုးတွေကိုဥတီမသွားနိုင်လားဆရာတို့ရေ
သူကဒီငင်းညာရေးကိုကြိုးပမ်းနေတဲ့အချိန်မှာပေါ့နော်မငင်းညာနဲ့ဒါအဖြစ်ပြည့်တယ်ဆိုတာကတော့ဖြစ်ရင်ဒါမဖြစ်တည်ဘူးပေါ့ဗျာနော်တိုက်တာခိုက်တာတို့ဟုတ်လားဒီပြစ်တာခတ်တာတို့နောက်ပြီးတော့တိုင်းတူပြည်သားတွေဟာပြေးတာလောက်ရတဲ့ဒုက္ခတွေရောက်တာတွေဒါဒီလိုဖြစ်လို့ရှိရင်ဒါငင်းညာရေးဆွေးနွေးပွဲကြီးရဲ့ရုပ်ပုံကဒါအများကြီးကျဆင်းနေရမှာနော်ဒါပေမဲ့ဒီလိုဗျာဒီဘာခွန်လေကျွန်တော်တို့ဒီလက်နဲ့ကင်တဲ့အဖွဲ့ကြီးဆိုလို့ရှိရင်လည်းဒါကတော့သူတို့ရဲ့လှူရှားမှုကိုသူတို့အခုကာလကတော့ငြိမ်းချမ်းရေးရတာလည်းမဟုတ်သေးဘူးလေနော်။နောက်ပြီးတော့လေ SC အားလုံးကလက်မှတ်ထိုးထားတဲ့အခြေအနေမဟုတ်သေးတဲ့အခါကျတော့ဒါသက်ဆိုင်ရာလက်နဲ့ကင်အဖွဲ့ကြီးတွေကသူတို့ရဲ့လှူရှားမှုကိုသူတို့လုံနေမှာလုံနေတဲ့အခါကျတော့ဥပမာအပြင်စိတ်ရှိယုံနာတို့အကုန်ကောက်တာတို့နောက်သူတို့ရဲ့လှူရှားမှုလို့တဲ့အခါမှာခိတွေ့တာတို့ကတိုက်ခိုက်မှုတွေကဖြစ်တတ်တဲ့သဘောရှိပါတယ်။ဒါပေမဲ့ကျွန်တော်အမြင်ကတော့ဒီလိုပဲ။ SC ကိုလက်မှတ်ထိုးမယ်လို့စဉ်းစားတဲ့အခါဆိုလို့ရှိရင်လက်ရှိအစိုးရပေါ့နော်လက်ရှိအစိုးရဟာဒီအဲ့ဒီအစိုးရကိုမကြိုက်လို့ရှိရင်ထုတ်ချနိုင်တဲ့အခြေအနေရှိလားမရှိလားဥပမာဖြင့်ဒီထုတ်ချနိုင်တဲ့ရုပ်တော့ပွဲကြီးဒီမှာညီအားဖြင့်ပြည်သူလူထုရဲ့အဆုံးဖြတ်နဲ့ရုပ်ောက်ပွဲကြီးအပြင်ဖြုတ်ချလို့ရတဲ့အခြေအနေဟုတ်မဟုတ်ဟုတ်လို့ရှိရင်တော့ဖြစ်ရင်ကျွန်တော်လက်နဲ့ကန်ရဲ့ဖွဲ့စည်းကနေပြီးတော့နိုင်ငံရေးဆွေးနွေးပွဲကိုပြောင်းတင်တာပေါ့ဗျာအကယ်၍သာအစိုးရအဖွဲ့ကနေပြီးတော့သူ့ကိုချုပ်ချနိုင်တဲ့ညီလာလည်းမရှိဘူးသူကလည်းပြီးနေမယ်ချုပ်ချယ်မယ်အဲ့လိုမျိုးဆိုလို့ရှိရင်တော့ဖြစ်ရင်အဲကျွန်တော်တို့ကဒါလက်နဲ့ကန်ကြီးရဲ့ဒါစဉ်းစားရဟာဒါစဉ်းစားတင်တာပေါ့တို့မဟုတ်လို့ရှိရင်တော့ဖြစ်ရင်ဒါနိုင်ငံရေးဒီအပြင်အဆပြီးတော့ဆွေးနွေးပြီးတော့မှနိုင်ငံရေးကိုအဖြေရှာရင်ပို့ပြီးတော့ကောင်းလို့ကျွန်တော်ယူဆပါတယ်ခင်ဗျာနော
်ဟုတ်ကဲ့ဆရာဦးသူဝေကျေးဇူးပါဆိုတော့ဟိုဦးတွန်းစောကိုလည်းမေးချင်ပါတယ်ဆိုတော့ကျွန်တော်ဒီ NCA လမ်းကြောင်းနဲ့သွားခြင်းအဖြစ်ပေါ့လေအခုဒီတန်းသားဖွဲ့တွေချမ်းမှာလဲထိုးရေးမထိုးရေးဆိုတော့ဟိုဝီဝါကကွဲပြားစရာတွေရှိနေတယ်ဆိုတော့ဒီ NCA ထိုးရေးမထိုးရေးကိစ္စပြည်လဲစရာတဲ့ဒီတွေးခွဲစရာတွေဘက်ကိုဦးတည်သွားနိုင်တဲ့အခြေအနေမျိုးတွေရှိနေသလားဦးတွန်းစော
ဟုတ်ကဲ့အဓိကတော့ကျွန်တော်ခုနပြောသလိုမျိုးလေအလိုပါဝင်ရေးကိုလမ်းဖွင့်ဖို့လိုတယ်လို့မြင်ပါတယ်အလိုပါဝင်နိုင်ဖို့ကလည်းပဲဓာတ်တူညီရှိမှုပေါ်မှာလည်းအဓိကအခြေခံပါတယ်အဲကျွန်တော်တို့မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်နေတယ်နောက်ပြီးတော့တောင်ပိုင်းမှာလည်းပဲကျွန်တော်တို့အခု UNFC နဲ့ဆွေးနွေးတဲ့အခါမှာနှစ်ဖွဲ့ပဲထိုးလိုက်တယ်ကျွန်တော်တို့အဖွဲ့အစည်းအနေနဲ့လည်းပဲနောက်ဆုံးအပေါ်လက်မှတ်မီးထိုးခင်ပေါ့လေအဲစစ်တီးရနေ့ဒီကျွန်တော်တို့အလိုလိုက်ပါနိုင်မဲ့အခြေအနေကိုကျွန်တော်ဖြေနိုင်ခဲ့ပါတယ်တော့ဒါပေမဲ့အကြောင်းပြောကြအောင်ဖြစ်နိုင်ခဲ့ဘူးအဓိကတော့ဒီအလုပ်ပါဝင်နိုင်မှုကိုတစ်ခါကနေပြီးတော့မှလက်ဖွင့်မပေးနိုင်ဘူးအဓိကအခြေခံကတော့ဒီတန်းတူညီရှိမှုမရှိဘူးပေါ့ဗျာနော်ဆိုရင်အဖွဲ့လေးဖွဲ့ကြားထဲမှာပေါ့နော်တစ်ဖွဲ့နဲ့တစ်ဖွဲ့ပေါ့ဒီတန်းတူညီဆက်ဆံမှုမရှိတဲ့အခြေခံအောက်မှာဖြစ်သွားတယ်အဲ့ဒါကြောင့်ရှေ့မှာလည်းပဲဘယ်လိုဖြစ်နိုင်လဲဆိုဒီပံပြားတွေကရှိနေတယ်ပေါ့နော်ဆိုရင်ဒီ SCA မှာပါဝင်ခွင့်ရတော့ညာလည်းပဲအလုပ်ကတန်းတူညီမရှိမှုအပေါ်မှာအလုံးအရောအနေနဲ့များဆိုသလိုမျိုးပေါ့နော်ယုံကြည်မှုကအတိအဝမရကြဘူးဆိုတဲ့အနေထားအောက်မှာရှိနေပါတယ်။ဥပမာ SD လက်မဲ့ရေးထိုးပြီးသားအဖွဲ့တွေကိုကြည့်မယ်ဆိုလို့ဒီ2015အောက်တိုဘာလမှာလက်မဲ့ရေးထိုးခဲ့တာအဖွဲ့ရှိဖွဲ့ရှိတယ်။အဲ့ဒီအဖွဲ့ရှိဖွဲ့တဲ့မှာလည်းပဲတစ်ဖွဲ့နဲ့တစ်ဖွဲ့ကိုပေါ့ဆက်ဆံမှုပုံစံတွေလည်းမတူဘူး။အဲ့ဒီမှာကိုနေကတန်းတူရေးတူပေါ့နော်။အခွင့်အလမ်းတွေလည်းမရရှိကြဘူး။ဥပမာပြောမယ်ဆိုလို့ရှိရင်အဖွဲ့ရှိဖွဲ့တဲ့မှာအဖွဲ့အလုံးနီးပါးကအမျိုးသားတင်နိုင်ရေးဆွေးနွေးပွဲကိုတည်ပါခွင့်ရကြတယ်။ဒါပဲ ALP ရခိုင်ဖွဲ့စည်းကတော့တော့အမျိုးသားတင်နိုင်ငံရေးဆွေးနွေးပွဲကိုဒီနေ့အချိန်ထိလုပ်ခွင့်မရဘူး။ဒါပေမဲ့ခိုင်အမျိုးသားတွေဘက်ကပြင်ကြည့်မယ်ဆိုလို့ရှိရင်20ရာစုပြည်လုံးညီလာခံ1948တုန်းကဒီမကူစားပြုတဲ့ဗိုလ်ချုပ်အောင်ဆန်းရဲ့မျက်နှာကိုငိတ်ကွက်ပြီးတော့ပြည်သက်ပါဝင်ခွင့်နဲ့သဘောတူညီချက်တော့မလုပ်ခဲ့ကြဘူး။ အဲ့ဒီကအမျိုးသားတွေအနေနဲ့ကြည့်မယ်ဆိုရင်ဒီနေ့တင်းတော်မရပဲနဲ့အမျိုးသားတိနာချုပ်တွေအများကြီးဖြစ်ပေါ်ခဲ့ရတယ်။အခု20ရာစုပြည်လုံးကြီးလာကခင်းကြည့်မှလည်းပဲဒီခိုင်မျိုးသားတို့အနေနဲ့အခုလိုလားတဲ့နော်အဲဒီဖြစ်နေတဲ့တံတန်တွေကကြတော့တိုက်ပြီးနာကတ်တွေ့တယ်ပဲကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။အဲ့ဒါကြောင့်အခုဖြစ်နေရတဲ့တိုက်ပွဲတွေတခြားကျန်နေတဲ့ဖွဲ့တွေကပေါ့နော်ယုံကြည်သိချွဇော်နဲ့ပါဝင်လာနိုင်ဖို့အတွက်ဆိုလို့ရှိရင်လက်တွေ့မှုရှိမှုနဲ့အားလုံးပါဝင်မှုကိုလက်ဖွဲ့ပေးနိုင်မှာပဲဒီဖြစ်တင်ကြီးကအရှိမအစီပြေမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆရာဦးရဲ့ထွန်းသဘောထားခင်ဗျဆရာဦးရဲ့ထွန်းအခုဒီ NCA လက်မှတ်ထိုးရေးနဲ့ပတ်သက်လို့ပေါ့လေသဘောထားကွဲပြားစရာအခြေအနေမျိုးတွေရောပေါ်ပေါက်နိုင်တဲ့အလားအလာမျိုးတွေမြင်မိလားဆရာ
အဲ့ဒါနဲ့ပတ်သက်ရင်တော့နှစ်ပိုင်းပြောရမယ်ထင်တယ်ပထမတပိုင်းကတော့ NCA ဆိုတာအပေါ်မှာသဘောပေါက်မှုပေါ့နော်သဘောပေါက်မှုနဲ့ပတ်သက်လို့ရှိရင်ဒီကျွန်တော်တို့ဟိုတိုင်းသာဒီလက်နက်ကင်ပဋိပက္ခပေါ့နော်ဟိုတိုင်းသာစီလုံးညီညွတ်ရေးပြဿနာလို့ပြောရင်လည်းရပါတယ်အဲ့ဒီဟာအနိုင်ငံရေးကြီးမားချက်ဖြစ်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ဆိုတာကိုတွားဖို့အတွက်အဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေတွားဖို့အတွက်အဲ့ဒီဟာမဆွေးနွေးတင်မှာကျွန်တော်တို့အပြစ်ခရက်ဆဲထားရအောင်အဒီခါရစဲထားတဲ့အခါမှာဒီကန်းကြက်ကလေးတွေနဲ့အဲ့ဒါနှစ်ဖက်လိုက်နာပြီးတော့ကျွန်တော်တို့လက်မှတ်ထိုးပြီးတော့မှနိုင်ငံရေးဆွေးနွေးကြရင်ကောင်းမယ်ဆိုတဲ့သဘောနဲ့ NCA ဆိုတာပေါ်လာတာအဲ့တော့အဲ့ NCA ပေါ်လာတာကိုအဲဒီပေါ်လာတဲ့အချိန်မှာဆွေးနွေးဒါတွေကိုဆွေးနွေးတိုင်ပင်တဲ့အချိန်မှာဒါတိုင်းသားနိုင်ငံအဖွဲ့တွေကတင်ပြတဲ့အချက်တွေပေါ်မှာပဲမူတည်ပြီးတော့တမတော်ကတချို့ပြင်ဆင်ဖြည့်ဆွက်ပြီးတဲ့အခါကျတော့နှစ်ဖက်သဘောတူချက်ယူပြီးတော့မှNCA စာချုပ်ဆိုတာဖြစ်လာတာအဲ့တော့အဲ့ဒီအပေါ်မှာဒီလက်မှတ်မထိုးတဲ့အဖွဲ့တွေကဒါကိုထုတ်ကင်ခံရတယ်အဲဒီလက်လက်ချတယ်လို့ဖြစ်တယ်ငါတို့အញ្ញမ်းခံတယ်လို့ဖြစ်တယ်ဆိုပြီးတော့ယူဆတဲ့အတွက်ကြောင့်မလို့မထိုးဘဲနဲ့နောက်ထုတ်လိုက်ကြတာပေါ့လေအဲ့ဒါအစားကိုသူတို့ကထပ်ပြီးတော့အချက်ရှစ်ချက်ထပ်တင်တယ်အဲ့ဒါအချက်ရှစ်ချက်ကိုဆွေးနွေးရင်းဆွေးနွေးရင်းနဲ့မှသဘောပေါက်လာပြီးတဲ့အခါကျတော့ဒီနှစ်ဖွဲ့ကနေပြီးတော့အခုကလက်မှတ်ထိုးတဲ့အထက်မှာပါဝင်လာတာပေါ့အဲ့တော့ကြံတဲ့အဖွဲ့တွေကခုနကျွန်တော်ပြောသလိုမြင်နေသေးတယ်ဆိုရင် NCA ထိုးလိုက်ခြင်းအားဖြင့်အဲဒီလက်နဲ့ချတာဒိုတိမို့အလျှော့ပေးတာလိုက်လျောတာအာဆိုပြီးတော့မြင်နေသေးတယ်ဆိုရင်တော့အစကတည်းကဟိုဒီဒီယာကသွေးကွဲနေတယ်လို့ဖြစ်နေတယ်အဲ့တော့ဒါမဟုတ်ပါဘူးလို့တမတော်ဘက်ကရောဒေါန်ဆန်းစုကြည်ရောအခုဒါတစ်ခါတည်းလဲရှင်းပြနေတယ်ဒါဟိုဖြစ်ပေါ်လာတဲ့ဥစ္စာလဲကျွန်တော်တို့တောက်လျှောက်ကျွန်တော်တို့သိနေပါတယ်အဲ့တော့ဟိုဒါကအမှန်တကယ်ကလက်နဲ့ချတာလည်းမဟုတ်ဘူးရှုံးပေးရလည်းမဟုတ်ဘူးအမှန်နိုင်ငံရေးဆွေးနွေးပွဲတွေအေးအေးဆေးဆေးယုံကြည်စိတ်ချစွာနဲ့သွားနိုင်အောင်လို့အမှန်ပြစ်ခတ်ရဆက်ထားတဲ့စာချုပ်ပါပြစ်ခတ်ရဆက်ထားတဲ့အခါမှာလည်းတစ်ဖက်နဲ့တစ်ဖက်အခွင့်အရေးယူပြီးတော့မဖောက်ဖျက်နိုင်အောင်လို့ဟိုဟိုအပြန်အလှန်သတ်မှတ်ချက်ကလေးတွေပါတယ်အဲ့ဒါတွေဖောက်ဖျက်လို့ရှိရင်လည်းထိမ့်သိမ့်ဖို့အတွက်ဘလို့ဒီဒီခုံသမာရီအဖွဲ့လိုဟာမျိုးပေါ့နော်စောင့်ကြည့်တဲ့အဖွဲ့တွေနဲ့ထိမ့်သိမ့်ထုံသိမ့်မယ်ဆိုပြီးတော့ဒါပြတ်ထန်းထားတဲ့စာချုပ်ပါအဲ့အဲ့ဒါအပေါ်မှာနားလည်မှုလွဲနေသေးတယ်ဆိုရင်တော့တွေးပွဲမှုကတော့ဆက်ရှိနေမှာပေါ့ဒါတစ်ချက်နောက်တစ်ခုအကြတော့တက်မတော်ကိုနိုင်ကအေအေတို့ TNL တို့ဒီဒီကိုကဖုန်ချားရှင်အဖွဲ့တို့ကိုဒီဟိုမဖြစ်ဘူးဟိုလက်မခံဘူးဆိုတဲ့ဟာရှိတယ်အဲ့အဲ့ဒါကတော့ကျွန်တော်တို့ဟို NCA လက်မထိုးမယ်သူကထိုးကြမှာတယ်ဆိုရင်လဲတက်မတော်ဘက်ကသဘောထားမပြင်းဘူးဆိုလို့ရှိရင်တော့မပြင်းဘူးဆိုလို့ရှိရင်တော့ဒီဘွဲတွေကပါလာနိုင်ဖို့အကြောင်းမရှိဘူ
း
KIA ကိုတော့ဟိုနောက်ဆုံးဟိုတရက်ကကျွန်တော်တို့ကြားလိုက်တဲ့သတင်းအရဆိုလို့ရှိရင်တရုတ်ပြည်ထဲမှာတွေ့အဲ KIA ကဒီတစ်ခါသဘောထားတစ်ခုကတော့ဟိုအဖွဲတွေပါပါရမယ်ဟိုအဖွဲတွေပါမှကျွန်တော်ဆွေးနွေးမယ်လို့မတောင်းဆိုဘဲနဲ့သူတစ်ဖွဲ့တည်းနဲ့တည်တံ့ဆွေးနွေးတယ်ဆိုတော့ဒါတိုးတက်မှုတစ်ခုလို့ပြောနိုင်တာပေါ့လေထပ်ပြီးတော့သူအနေနဲ့ NCA ပေါ်မှာသဘောပေါက်လာတယ်ဆိုရင်တော့သူလည်းလက်မှတ်ထိုးလာနိုင်တာပေါ့နော်အဲ့ဒါကြောင့်မလို့ NCA နဲ့ပတ်သက်လို့ရှိရင်ဒီသဘောကွဲလဲမှုဖြစ်မဖြစ်ဆိုတာက NCA ပေါ်မှာသဘောပေါက်မှုရှိမရှိဆိုတဲ့ဥစ္စာကအရေးကြီးပါတယ်နောက်တစ်ခုက NCA ထိုးမထိုးထိုးဟိုလက်မခံဘူးဆိုပြီးတော့တက်မတော်ကဒီ AA တို့ DNA တို့ကိုကံဖုန်ကြားရှင်အဖွဲ့တို့အပေါ်မှာထားတဲ့သဘောထားနဲ့လည်းဆိုင်ပါတယ
်ဟုတ်ကဲ့
ဆိုတော့ဒီအဲ့အိုက်ဖွဲ့တွေကိုဘယ်လိုသွားမလဲဆိုတာကစက်တနာတစ်ခုပေါ့လေ
ဟုတ်ကဲ့ဆရာကြီးတော့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုလည်းအလှည့်ပေးကြပါတယ်အရင်ဆုံးကတော့ကျွန်တော်တို့ထိုင်းနိုင်ငံကကိုတီးလည်မှုပေါ့ကိုတီးလည်မှုသဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့မြင်တာကတော့လက်ရှိအစိုးရစစ်တပ်မှာတော့မသိပါဘူးခင်ဗျာဘာဖြစ်လဲဆိုတော့အစ်ခါဆဲလုပ်ပြီးတော့နော်ဆိုင်နာအဖွဲ့ကြီးတွေတော်တော့တိုက်နေရှိတယ်နော်လက်မထိုးသားရသားနဲ့နော်ရှမ်းလို့တိုက်တာရှိတယ်နော်ဒီလိုတော်တော့နော်အမေစခန်းတို့တော်တော့ရှိနေတဲ့စစ်သားတွေကိုတော်တော့တတ်တယ်လည်းရှိပါတယ်ခင်ဗျာအဲ့အကြောင်းမို့နော်မမကန်ကမလောက်ဘူးဆိုရင်တော့ကျွန်တော်တို့အဲ့ဒီလက်မထိုးတာရှိတယ်လက်မပဲထိုးတော့ရအောင်ဘုမမကံမလို့ဆိုတော့မြန်မာကျွန်တော်မြန်မာပြည်ကတော့ပေါင်းလာဖို့ကတော့တိတ်တော့မရှိဘူးကနော်ပေါင်းအောင်လုပ်ဖို့စေတနာမှဟိုတော့အရေးကြီးပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသီးလက်မှုရေဆွေးနွေးရကျေးဇူးပါဆိုတော့နောက်တူကိုလည်းလှည့်ပေးချင်ပါတယ်ကျွန်တော်တို့မြန်မာပြည်ကကိုစလိုင်းပွေကုန်းဖြစ်ပါတယ်စလိုင်းပွေကုန်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့နှစ်ဖွဲ့လက်မှထိုးသွားတာတော့ကောင်းပါတယ်တုတ်တော့ဒီနှစ်ဖွဲ့ထဲနဲ့ဒီမြန်မာနိုင်ငံ Nationwide Fire Agreement ကပေါ်ပြလို့မအောင်လာမယ်လို့ကျွန်တော်မမြင်ဘူး။ဘာလို့လဲဆိုတော့လေနဲ့ကင်တိုင်းကသူတို့ခြေနေမကောင်းတဲ့ခါကျတော့လက်မထိုးပွင့်တဲ့ဟိုအခြေအနေဖြစ်လာတယ်လို့ကျွန်တော်မြင်တယ်။ဘာလို့လဲဆိုတော့ဇင်းနဲ့ဖီဆိုတဲ့ဥစ္စာကလက်ဖွဲ့ပြကြံတော့တယ်။လက်ဖွဲ့တဲ့မှာသူတို့ကလည်းအနေခက်လာတယ်။တရားရုံးကဟိုဖက်မြောက်ပိုင်းမဟာမိတ်ဖြစ်ပါသွားတဲ့ခါကျတော့သူတို့ကဟိုခုခံနိုင်စောနဲ့ရှိတယ်ဘူး။အဲ့ဒါကြောင့်သူတို့လက်မထိုးလိုက်တယ်လို့ကျွန်တော်မြင်တယ်။သို့တော့ဟိုမြောက်ပိုင်းမဟာမိတ်အဖွဲ့ဒီကအရေးကြီးကြီးတယ်လေနဲ့ကင်ရအကြီးဆုံးနေဖြစ်တယ်အခုလေမထိုးတဲ့သူနဲ့မထိုးတဲ့သူရဲ့အင်းရောရှိနေစေတော့လေမထိုးတဲ့သူကတုံးပုံတပုံလောက်ပဲရှိတယ်ညာကအဲ့တော့အာဘောဘောမြောက်ပိုင်းအဖွဲ့ဒီကသူတို့ရဲ့တပည့်တွေလို့ခွာမလားသူတို့ရဲ့မွေးထိုးတဲ့လူတွေအေးအေးတို့ကိုကားတို့နောက်ပြီးတော့တင်းနေတို့အော်အဆူရကလေမင်းတို့လေလေမလိုက်ထိုးလိုက်တာဆိုတော့မိုးထကြီးကြီးနဲ့မဖိတ်ခေါ်တာအဲ့ဒါပြဿနာကြီးမှဆုံးပဲဆိုတော့တို့ကဟိုဒီဒီကနေတဆင်မလောက်ပဲဆင်းဆောင်ဆင်းဆောင်တရုတ်ကဖျက်မပေးနိုင်ဘူးဆိုရင်တော့အချိန်နဲ့လုံးဝမကောင်းမှတို့ကလေးမထိုးမယ်နှုတ်မဟုတ်ရင်တော့အချိန်နဲ့ကားရတယ်တို့ခုခံနိုင်စွမ်းရှိနေတယ်တရုတ်ကလည်းဖျက်မပေးဘူးဆိုရင်တော့ဟိုဒီတို့တပည့်သုံးဖွဲ့အဖွဲ့ဒီမပါဝင်ခွင့်ပါဝင်ခွင့်မရှိတဲ့ချိန်ကြတော့ဟိုတို့ကလည်းမထိုးနိုင်လို့ကျွန်တော်မထင်ခဲ့ဘူးဆရာ
ဟုတ်ကဲ့ကျေးဇူးပါကိုစလိုင်းပွေကိုရေနောက်တူကိုလည်းကျွန်တော်တခါလေးပဲဟိုအလှည့်ပေးလိုက်ချင်ပါတယ်မလေးရှားနိုင်ငံကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ကျွန်တော်သဘောထားတော့ဗျာလက်တလို့တော့ထဲခဲတယ်အများကြီးရှိနေဦးမယ်လို့ပဲထင်ပါတယ်ဗျာအတိတ်တော့ဟွာဗောအရန်ကြီးကိုမျောလင့်နေလို့မရပါဘူးဘာကြောင့်လဲဆိုတော့ခုနကပုံကူတယောက်ပြောလို့ဗောရခိုင်ဟာရခိုင်တို့ရဲ့ခံစားချက်ကိုပြောတယ်ဗောနော်တကယ်တော့တကယ်တမ်းကျွန်တော်ပြန်စဉ်းစားကြည့်လိုက်တဲ့အခါကျတော့သူတို့ကဖက်ဒရယ်ကိုတောင်းနေပေါ့နော်ဆိုလိုတဲ့သဘောဖက်ဒရယ်အတွက်ဆိုပြီးရတော့ဒီဟာလောက်ကြမယ်ဆိုပြီးတော့ဟလာ NCA တို့ဘာလို့လောက်ကြတာပေါ့တကယ်တော့ဒီဖက်ဒရယ်တို့ဘာလို့ဆိုတာတဲ့ကျွန်တော်48ခုနှစ်ကိုပြန်သွားပြီးတေချာစဉ်းစားကြည့်ရင်ကျွန်တော်တို့ဗမာတွေကဘယ်လိုပဲဖြစ်ဖြစ်နိုင်ငံရေးအရာရှေ့ရောက်နေတဲ့သဘောဖြစ်ပြီးတော့တန်တဲ့တိုင်းရင်းသားတွေကတော့ဟိုဟိုအင်္ဂလိပ်အုပ်ချုပ်လို့ပဲဖြစ်ဖြစ်ဘာကြောင့်ပဲဖြစ်ဖြစ်ပေါ့နော်ဟိုကျွန်တော်တို့ကဟိုဘာခေါ်လဲဆိုတဲ့အခါကျတော့ဒီစော်ဝါးတွေကိုပြောတာမဟုတ်ဘူး။တိုင်းရင်းသားအောက်ခြေရပြည်သူလူထုရဲ့အသိဉာဏ်ပေါ့နော်။နိုင်ငံရေးလေဗယ်ကျတော့ကျွန်တော်တို့ထင်တယ်လို့မဖြစ်ဘူးလို့ကျွန်တော်တို့တော့ဗမာတွေလောက်ရှိမရောက်ဘူးလို့အကြမ်းင်းတော့ပြောလို့ရတယ်။ဟိုဥတင်ရေးတို့ကလွဲလို့ပေါ့နော်။ဆိုတဲ့အခါကျတော့ကျွန်တော်တို့ကအဲ့ဒီတော့ agreement ယူခဲ့တယ်။ agreement ယူခဲ့တယ်အဓိကတော့စော်ဝါးပေါ့ဗျာ။စော်ဝါးတွေနဲ့ agreement ယူခဲ့တဲ့အခါကျတော့ကျွန်တော်တို့ကဒီနေ့တောင်းဆိုနေတာတွေကိုပြန်ကြည့်လို့လို့ရှိရင်ဒီဗရီတရိတ်အတွေးခေါ်အဝေးအသက်တွေနဲ့တောင်းဆိုနေတဲ့သဘောတဘာဝတွေတွေ့နေကချင်းပဲဖြစ်ဖြစ်ဟဲ့လားနော်အခုနပြောတဲ့ဟိုရခိုင်ပဲဖြစ်ဖြစ်မွန်မာအပါဝင်ဆိုလိုတဲ့အခါကခိကပြောင်းသွားပြီအတွေးခေါ်လဲလိုက်ပြောင်းနိုင်ဖို့ဆိုတာကဒီခေါင်းဆောင်လေးတွေနဲ့တည်းမပြီးတော့ဘူးကျွန်တော်တို့ကသူ့တို့ရဲ့နောက်ကျောမှာရှိနေတဲ့ပြည်သူလူထုတရက်လုံးနဲ့အတွေးခေါ်ညီမျှဖို့လိုတယ်အဲ့ဒီအတွေးခေါ်ညီမျှအောင်လုပ်နိုင်လားဆိုတော့အရင်တော့ပါတီဆုံးဒီမပါတီဆုံးဒီမိုကရေစီလောက်တဲ့ဦးတို့ရဲ့အားနည်းချက်ကြောင့်ကျွန်တော်ဒီလိုဖြစ်တယ်လို့ပဲမြင်တယ်။ဘာကြောင့်ဒီလိုပြောလဲဆိုတော့33ခုအကြံပေးကော်မတီမှာပြောခဲ့တဲ့နော်ဦးကျော်ငင်းရဲ့စကားထဲမှာဆိုရင်ရခိုင်ကိုပြည်နယ်အဆင့်အောင်ပေးဖို့လောက်ထိသူတို့မစင်းစားဘူးတိတိကျကျနေ့ကျက်ကဗရေသရီတွေရဲ့ဖောက်ပြန်မှုကြောင့်လို့သူပြောခဲ့တယ်။ဆိုတဲ့အခါကျတော့ဟိုတွေးဖို့ခေါ်ဖို့ကြီးကအရန်ကိုကွာဒီနေ့တက်ဖြစ်နေတဲ့အကြောင်းရင်းကအခုဒီနေ့နိုင်ငံတိုင်းရင်းသားခေါင်းဆောင်တွေပြန်ပြီးတော့တောင်းနေတဲ့အကြောင်းကြီးကဘာလဲဆိုတော့49ခုအခြေခံပြီးတော့ပဲသူတို့ကဟိုခွဲထွက်ကွင်းတို့ဘာတို့ညာတို့ဒီကွင်းရေးတို့ထုတ်နေလို့ပြောနေတဲ့သဘောဖြစ်နေတယ်ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ဗမာနိုင်ငံရေးသမားတွေရဲ့အားနည်းချက်က
ကြောင့်ဖြစ်တယ်လို့ပဲထင်တယ်။ဘာကြောင့်လဲဆိုတော့တိုင်းရင်းသားတွေရဲ့နိုင်ငံရေးအသိဉာဏ်ကို
ဟုတ်ကဲ့ကိုနေဦးလေးကျွန်တော်အချိန်ကန့်သတ်ရှိတဲ့အတွက်ဟုတ်ကဲ့နည်းနည်းချုပ်ပေးပါဟုတ်ကဲ့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါတယ်ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်ရဲ့အချိန်ကျွန်တော်တို့မှကန့်သတ်ရှိတဲ့အတွက်လူရင်းတူရှင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကိုကြီးဝါပြင်းတဲ့ကအနောက်ခံမှာအနောက်ကတရုတ်ရှိနေတယ်တရုတ်ရှိနေတဲ့အတွက်ဝါကိုသွားထိလို့မရဘူးတခိုင်ပြည်နယ်မှာရိုဟင်ဂျာမှာနောက်မှာဘင်္ဂလားဒေ့ရှ်လည်းမရှိဘူးဘာခွင့်အင်းမှလည်းသူတို့မတောင်းပါဘူးကိုဒီတိုင်းသားပြည်နယ်တွေမှာသူတိုင်းသားခွင့်ရတော့သူတို့ရှိရမယ်လေဒီခုနဥနုကိစ္စဆိုတာဥနုလက်ထက်မှာသူကသူ့ပါတီရာဟိတ်အတွက်ဆိုပြီးတော့သူကဒီနိုင်ငံကိုဗုဒ္ဓဘာသာနိုင်ငံကိုချိန်ညားမယ်ဆိုပြီးတော့သူကပါတီစည်းရုံးသူခေါ်သွားတယ်လေဟိုလူခွေပြောနေတယ်ကျွန်တော်ဒီမီချင်းနဘက်ကအမတယောက်ကလည်းပြောပြီးသွားလေဒါဥနုလက်ထက်ကလုတ်သွားတဲ့ကိစ္စအဆိုးဖြစ်တာပေါ့နော်ဟုတ်ကဲ
့ကိုတန်းမောင်ရေကျေးဇူးပါခင်ဗျာကျွန်တော်တို့အချိန်မြမဆဆမရတဲ့အတွက်ဒီလောက်နဲ့ပဲဟိုချင်းဟိုဆွေးနွေးပြတာကျင်းနေပါတယ်ခင်ဗျဟိုနောက်တစ်ခုကတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့စာတချို့လည်းရှိနေပါတယ်မဆုမွန်ဖတ်ပြပေးပါခင်ဗျ
ဟုတ်ကဲ့ဒီအဂျွန်ဆာဘရမတာဆိုတဲ့ Facebook အကောင့်ကနေရေးထားတာပါကျွန်တော်အမြင်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မွန်ပြည်သစ်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့လက်မှတ်ထိုးလိုက်လို့ပြည်တွင်းငြိမ်းချမ်းရေးကိုတွန်းအားတွေဖြစ်လာနိုင်မယ်လို့မယုံကြည်ပါတဲ့တစ်ဖက်မှာက NCA အလုံးမဖြစ်တော့ဘူးလို့ပြောတဲ့အဖွဲ့ရဲ့ NCA လမ်းကြောင်းအတိုင်းမသွားတော့ဘူးဆိုတဲ့အဖွဲ့ရဲ့ဗမာတပ်မတော်က NCA ဆိုပြီး AAMMDA TLL ကိုကြတော့မပါခိုင်းနိုင်ရဲ့တစ်ဖက်မှာကြတော့ဒေါန်ဆန်းစုကြည်ကတိုင်းရင်းသားလက်နက်ကိုင်တွေကို NCA ထိုးဖို့သူကပြောနေပြန်တယ်ဒါတွေအလုံးကိုခြုံငုံသုံးသပ်လိုက်တယ်ဆိုရင်တော့မြမငိမ့်ញံရေးလမ်းကြောင်းကတခုခုတော့လွဲနေပြီဆိုတာသိသားထင်ရှားပါတယ်စစ်ပွဲတွေမငိမ့်နိုင်သေးတဲ့အဓိကတရက်ခန့်ကဗမာတက်မတော်ပါ NND ဆိုရကတော့2008ဒီအခြေခံဥပဒေအရစစ်တပ်ကိုဘာမှဝင်ပြောလို့မရတော့ NND ဆိုရမှာတော့တာဝန်မရှိတာအမှန်ပါဒါပေမဲ့ NND ဆိုရအနေနဲ့ပြည်သူလူထုရဲ့အင်အားကိုအသုံးပြုပြီးတော့တက်မတော်ကိုမကြောက်မရွံ့ပဲမြမနိုင်ငံမှာရှိတဲ့တိုင်းရင်းသားအလုံးလိုချင်တောင်းတနေတဲ့ Federal မှုကိုချမှတ်ရေးဆွဲအတည်ပြုသင့်ပြီလို့ယူဆတယ်ဆိုပြီးရေးထားပါတယ်ရှင
်โอเคမဆုံမကျေးဇူးပါကျွန်တော်တို့နောက် email နဲ့ပေးပို့ထားတဲ့စာရည်လည်းရှိနေပါသေးတယ်ရန်ကုန်မြို့ကတကုံမြို့ကဥလာထုံးရဲ့ပေးစာကိုလည်းအချိန်တိတ်မရတဲ့အတွက်ကျွန်တော်ဟိုလိုရင်းတူရှင်းမယ်ဒီနေရာမှာရင်းညွှန်းဖော်ပြချင်ပါတယ်သူအဓိကပြောချင်တဲ့အကြောင်းရင်းကတော့တန်းရန်သားရဲ့ကိုဝိုင်းပြတ်ထန်းခွင့်ကိုလက်ခံဖို့ဒီပြည်လုံးပြစ်ခတ်ရဲ့စိတ်အစိုးရဘက်ကကြေညာဖို့စတဲ့ငင်းငယ်အတွက်လမ်းဖွင့်ဖို့တိုက်တွန်းပါတယ်နောက်ထပ်အမေရိကန်ပြည်ထောင်စုကဒီမောင်ထက်သနရဲ့ပေးစာမှာတော့ဒီတိုက်ပွဲဆံတွေမဆဲတာကမြန်မာစစ်တပ်နဲ့လက်နက်ကိုင်အဖွဲ့တွေမှာတာဝန်ရှိတယ်အစိုးရကိုယ်တိုင်ကတော့ပေးချန်နိုင်ချက်မလုံနိုင်မကန်နိုင်တဲ့အခြေအနေတွေရှိတယ်ဆိုတော့သဘောမျိုးရေးပါတယ်နောက်ဆော့ဆော့ကဒီမဆုမဖတ်ပြသွားတဲ့ Facebook match တဲ့မှာဆိုရင်လည်း2008ဖွဲ့စည်းပုံရအစိုးရကစစ်တပ်ကိုဘာမှပြောလို့မရဘူးဆိုပြီးပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ကျွန်တော်ဟိုစီစဉ်ဆုံးမသက်ခင်ချိန်ရသလောက်ဥတုဝေသဘောထားဆွေးနွေးပေးပါခင်ဗျာဆိုတော့ဒီငင်းငယ်လုပ်ငန်းစဉ်မှာအစိုးရအနေနဲ့ဆန္ဒရှိသလောက်မလုံနိုင်မဖြစ်နေတဲ့အခြေအနေမျိုးတွေရောတကယ်ပဲရှိနေသလားခင်ဗျာ
ကျွန်တော်နားရီလောက်ကတော့အစိုးရကနေပြီးတော့အများကြီးစူးစမ်းထားပါတယ်ခင်ဗျာနော်ညီညာကြီးတကားလည်းအမြင်ဖွင့်ထားပြီးသားပဲနောက်ပြီးတော့လည်း SC ဆိုတဲ့ကိစ္စကလည်း SC ရေးဆွဲတဲ့အချက်လက်ကြီးကကျွန်တော်တို့အဲ့ဒီဥတိုင်းခေလက်ထက်ကလေးကဒါတိုင်းနာလက်နေကန်ဖွဲ့16ဖွဲ့ရဲ့သဘောတူညီရဲ့ဆွဲတာအဲ့ဒီ16ဖွဲ့ကသဘောတူညီလို့ဆွဲထားတဲ့ SC သဘောတူညီချက်ဖြစ်တာဗျာဒါပေမဲ့လက်မှတ်ထိုးရဲ့အချိန်ကျတော့ all inclusive ဆိုတော့အားလုံးပါမလာသေးတဲ့အတွက်ဆိုပြီးတော့ရှင်းဖွဲ့တော့လက်မှတ်တို့ရပါသူတို့ကိုယ်ရေးဆွဲခဲ့တဲ့မူပါဘူးသူတို့ကိုယ်ရေးဆွဲခဲ့တဲ့ NCO ကအဲ SCE ပါအဲ့ဒါကြောင့်မလို့ဒါ SCE ပေါ်မှာတော့အငင်းပွားစရာမရှိဘူးထင်တယ်လက်မှတ်ထိုးစရာရှိလို့ဒါသူတို့ထိုးလာမှာပေါ့ဗျာဒါတစ်ခုရှိပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဟိုခုနပြောသွားတဲ့အထဲမှာပဲ Federal ပြည်ထောင်စုဆိုတာဒါအခုဒီဖြစ်မှာဒီကာလမှာကြတော့ Federal Democracy Federal ပြည်ထောင်စုကိုတိဆောက်ဖို့အားလုံးကသဘောတူထားတယ်တမတော်လည်းသဘောတူထားတယ်အစိုးရလည်းသဘောတူထားတယ်အဲ့ဒါတိုင်းတိုင်းလည်းနဲ့ကိုင်းဖွဲ့ကလည်းလူလာတယ်ကျိုင်းငယ်ပါတီဒီအကုန်လုံးကလည်းဒါသဘောတူညီချက်ကတူးနေပါလေ။အဲ့တော့တူးနေတဲ့သဘောတူညီချက်ကဒါအကောင့်ထဲပေါ်ဖို့ပဲလိုပါလေ။အဲ့ဒီအကောင့်ထဲပေါ်ဖို့အခုကတော့ဟိုလား SC လက်မှတ်ထိုးတာကအစတစ်နေတာလေးတွေရှိတယ်။အဲ့ဒါလေးတွေကတော့ကျွန်တော်ထင်တယ်ဒါတပြေးပြေးနဲ့ပြည်နေသွားမှာပါတခုပဲရှိတယ်။အဲ့ဒီငင်းငယ်ရေးဆွေးနွေးပွဲကြီးကိုတကားဖွင့်ထားလိုက်ရင်တော့ပြင်ဒါအဆင်ပြေတော့လိမ့်မယ်လို့ကျွန်တော်ယူဆပါတယ်။
โอเคကျွန်တော်အချိန်ဟိုဟိုတမိနစ်လောက်တော့ကြာမှာသေးတယ်ဆရာဦးထိုးစောသဘောထားရောခင်ဗျာကျွန်တော်တို့ဒီညဉ့်ညဲလုပ်ငန်းစဉ်မှာအစိုးရအနေနဲ့လုံနိုင်ခိုင်တာတွေဘာများရှိမယ်လို့ဆရာအနေနဲ့ယူဆလဲ
ဟုတ်ကဲ့အဓိကတော့ဗျာဒီ NCA ကိုတော့နိုင်ငံတော်တိုင်ပင်ခံကပြောသွားတာရှိတယ်ပြီးခဲ့တဲ့အဲ့ဒီလက်မှတ်ရုပ်ကိုခန်းထားမှာ NCA ကိုမျက်မှောက်ပြုဖို့ပြောသွားတယ် NCA ကိုမျက်မှောက်ပြုဖို့အတွက်ဆိုလို့ရှိရင် NCA ကိုပိုအားကောင်းလုပ်ဖို့လိုပါတယ် ဲဒီမှာအဓိကပူဝန်ဆောင်မလုပ်ဖို့အတွက်ဆိုရင်နိုင်ငံအမကင်ချက်ဖြစ်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ဖို့အတွက်ခိုင်အမကတိကိုပြုရမယ်။ဒီအမကင်ချက်ကတော့အဓိကလွတ်လပ်တဲ့တောင်းကြီးရန်နေရာနဲ့ပဋိပက္ခပြည်ရှင်ရန်နေရာတွေကိုတည်ဆောက်ဖို့လိုပါတယ်။နောက်ပြီးတော့ SCA စာချုပ်ပြုလုပ်စဉ်တွေကပါဝင်ခဲ့တဲ့တိုင်းသားလက်နက်ဒေါ်လာရဲ့ဖွဲ့စည်းနဲ့စစ်တပ်ဖွဲ့ကိုအခြေခံပြီးမှအခုရှိတဲ့ပြည်တွင်းရန်ရည်ဖြစ်တဲ့ GICM တို့ GMP တို့ UPDG တို့ကိုလည်းပြန်လည်ဖွဲ့စည်းဖို့လိုအပ်ပါတယ်။ဒါမှပဲကျွန်တော်တို့တို့ရှိမှအစီအပြေမယ်လို့မြင်ပါတယ်
။ Okay ပါဝင်ဆွေးနွေးပေးတဲ့ဦးထွန်းစောဦးသူဝေဦးရဲထွန်းကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေ email တွေ Facebook တွေကနေစာရေးသားပို့သူတွေနဲ့ပေါ်ထရှင်တွေအားလုံးကိုလည်းထူးခြားစေချင်ပါတယ်ခင်ဗျာ။